နိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့ထောင်နဲ့ခုနှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကို UNESCO ကချီးမြှင့်တဲ့ Guillermo Cano သတင်းလွတ်လပ်ခွင့်ဆု UNESCO Guillermo Cano Press Freedom Prize ဆုကို2019ခုနှစ်အတွက်ပူးတွဲချီးမြှင့်လိုက်ပါတယ်သူတို့ကိုအခုနှစ်အတွက်ဒီဆုချီးမြှင့်မှုနိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့ကြတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့စ조사နေကြစဉ်2019ခုနှစ်ဒီဇင်ဘာ12ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာမြန်မာနိုင်ငံကိုပြင်ပကဘာနဲ့ဆယ်စုနှစ်ပေါင်းများစွာအဆွတ်တွေဖြတ်တောက်ခံထားခဲ့ရာကဖောက်ထွင်းနိုင်မှုကြိုးပမ်းခဲ့ကြတဲ့ဆံပြပုဂ္ဂိုလ်နှုတ်ဖြစ်ကြောင်းစစ်အစိုးရလက်ထက်မှာဘလို့မှမဖြစ်နိုင်ခဲ့တဲ့သတင်းမီဒီယာလုပ်ငန်းကိုရိုးသားစ조사စွာလုပ်ကင်ခဲ့ကြသူတွေဖြစ်ကြောင်းသူတို့ဟာရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့조사ရင်းဖမ်းဆီးခံခဲ့ကြရကြောင်းသူတို့ရဲ့တတိပြောင်မြောက်မှုတော်လန်လိုစိတ်ရှိမှုသတင်းလွတ်လပ်ခွင့်အတွက်ကြိုးပမ်းအားထုတ်မှုတို့ကြောင့်ဒီစုကိုပေးဖို့ရွေးချယ်ခဲ့ခြင်းဖြစ်ကြောင်းစုရွေးချယ်ရေးခုံတမာရီအဖွဲ့ဥက္ကဋ္ဌ Vitek Tokman ကပြောပါတယ်ဒီ Guillermo Cano သတင်းလွတ်လပ်ခွင့်စုချင်းမြင့်ပွဲကိုမေလ2ရက်နေ့မှာပူကျင်းပသွားမှာဖြစ်ပါတယ်ဒါဟာမေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကျင်းပမယ်အီသီယိုးပီးယားနိုင်ငံမှာစုချင်းမြင့်ပွဲကိုကျင်းပမှာလည်းဖြစ်ပါတယ်ဒီစုကိုအန်ရီဂျာမှာသတင်းမီဒီယာလွတ်လပ်ခွင့်ဖွံ့ဖြိုးအောင်လှုံ့ဆော်သူဒါမှမဟုတ်အကာအကွယ်ပေးသူတွေကိုချီးမြှင့်တာဖြစ်ပါတယ်ဒီစုဟာကိုလံဘီယာနိုင်ငံပိုဂိုတာမြို့မှာ1986ခုနှစ်ကသူ့ရဲ့သတင်းစာတိုက်ရှိမှာလှုပ်ကြံတက်ဖြတ်ခံရတဲ့ကိုလံဘီယာသတင်းတော်ဂီလဲမိုကာနိုအီဇာဆာကိုအစွဲပြုပြီးချီးမြှင့်တာလည်းဖြစ်ပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbary Freedom to Write Award ဆု2019ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထူးချွန်တဲ့သတင်းသမားတွေကိုနှစ်စီဂုဏ်ပြုတဲ့ George Box ဆုတို့ကိုလက်ခံရရှိခဲ့ပြီးဖြစ်ပါတယ်။ဒီတော့တွင်မြန်မာအာဏာပိုင်အနေနဲ့သူတို့နှစ်ဦးကိုလွတ်ပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres အပါအဝင်နိုင်ငံတကာခေါင်းဆောင်တွေလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။